ကျမဆုမမရှင်လုံခြုံရေးအကြောင်းပြချက်နဲ့တနည်းနည်းပါးကြာအင်တာနက်ဆက်သွယ်မှုဖြတ်တောက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းလေးမှာဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်ဆက်သွယ်မှုလိုင်းတွေပြန်ဖွင့်ပေးလိုက်တဲ့အကြောင်းပြောပြပေးကြပါမယ်။ဟုတ်ပါတယ်။ရခိုင်ပြည်နယ်ဘက်ကနေတိမ်းရှောင်လာတဲ့ဒုက္ခသည်တိမ်းနဲ့ချီပြီးခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း30ကျော်မှာတယ်လီဖုန်းလိုင်းနဲ့ဆက်သွယ်အသုံးပြုနိုင်တဲ့အင်တာနက် 3G 4G ဆက်သွယ်မှုကိုပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂုတ်လဂုံပိုင်းကနေစလို့ဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာမိုးရေဆေးဝါးနဲ့လူမောင်းခိုးကူးမှုစတဲ့ရာဇဝတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုံခြုံရေးအကြောင်းပြဖြတ်တောက်တာဖြစ်ပေမဲ့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ကတော့သတင်းအမှောင်ချသလိုဖြစ်သွားတာပါ။ဒီသတင်းပတ်ထဲဩဂုတ်လဂုံပိုင်းကနေစလို့စက်တင်ဘာလ1ရက်နေ့မှာတော့အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်အတော်လေးဆက်သွယ်ရေးအဆင်ပြေလာကြလို့ဝမ်းသာနေကြတယ်လို့ VOA ကပြောပါတယ်။အထူးသဖြင့်ကတော့ကမ္ဘာ့ကရောဂါ COVID-19 ဖြစ်ပွားနေချိန်မှာသူတို့အတွက်အရေးကြီးတဲ့သတင်းချက်အလက်နဲ့ကျန်းမာရေးဆိုင်ရာလေ့လာနိုင်တဲ့အခွင့်အရေးတွေရလာပါတယ်လို့ Cost Bazaar ခရိုင်ဘာလူခါလေးဒုက္ခသည်စခန်းကဥယီဆလန်ကပြောပါတယ်
။အောက်ကလ20ရှီယန်နီယာစာတီတော့သောသာအရီယာတဲဝါမှာရှိတဲ့ဒုက္ခသည်စကားအသီးသီးကိုပြန်ပြီးတော့ပြီးပါတဲ့အစိုးရကအင်တာနက် 4G နဲ့ 3G ကိုဖွင့်ပြလိုက်ပါတယ်ခင်ဗျာ။အင်တာနက်ကပြန်ဖွင့်လိုက်တာအဓိကအကျင့်ကတော့ COVID ကာလနဲ့ရှိနေတဲ့နောက်ဒုက္ခသည်စကားနဲ့လွန်ကျော်တဲ့အစီအမံနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စဉ်းစားပြီးတော့ပြန်ပြီးတော့ဖွင့်ပြလိုက်တယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်ကောင်းနောက် UN အဖွဲ့အစည်းကတော့ကောင်းကျွန်တော်ရဲ့နိုင်ငံတကာအဖွဲ့အစည်းနဲ့ဆက်တွေ့ရမှလည်းတော်တော်လေးလွယ်ကူဖြစ်ပါတယ်ခင်ဗျာ
။တာမန်အခြေအနေတွေမှာလည်းသူတို့ကကန့်နေတယ်မှာပဲနေရတာပါ။အခုလိုကိုဗစ်ကာလမှာတော့အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ရတယ်လို့ခန့်စားရပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပါတယ
်။တိုင်းလုံးကတော့အင်တာနက်ပိတ်ကြလို့တော်တော်လေးအလုံးလုံးတာမှာဆမ်းပြေရရှင်ကြားကနေအခုကနေနေရတော့လေလူရအဒီမှာကဲနေမှာရှိတဲ့လူရတော်တော်လေးပျော်နေပြီအဲ့ဒီတော့တော့လုံကျော်ကတောင်းပြပြီးတော့ပိတ်ကြတယ်ဆိုတော့အစလုံးတာကတော့ဥပဒေပေါ်မှာထွက်လို့တယ်ဆိုတော့ကျွန်တော်တို့ဘာတကူမှမပြည့်ရှင်ဘူးဒါမှမဟုတ်အခုကတနက်ကျော်သွားတာရှိမှလုံးပွင့်ပြလာတာကိုလည်းဘင်္ဂလားဒေ့ရှ်ဆိုတော့ကိုကျေးဇူးတင်ပါတယ
်အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တော့အထူးသဖြင့်လူငယ်တွေအတွက်အွန်လိုင်းကနေပညာရက်တွေကိုလေ့လာနိုင်တဲ့အခြေအနေဖြစ်သွားတယ်လို့ရိုဟင်ညာလူငယ်အသင်းရဲ့လူငယ်တာဝန်ခံဘာလူခါလီဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်ကိုအလီဂျီနာဟူဆန်ကပြောပါတယ
်ပင်ပွင့်ပေးခဲ့ပြီးနောက်ကျွန်တော်တို့ဒီမှာရှိတဲ့လူငယ်အများစုဟာအရင်ပြောရှင်းနေတာကိုကျွန်တော်တို့တွေ့ရှိနေရပါတယ်ဘာဖြစ်လို့ဆိုလို့ရှိရင်လူငယ်မှာတခြားမျိုးစည်စုတွားပြီးတော့တခြားနိုင်ငံစုတွားပြီးတော့ပညာတင်ကွက်မရှိသောကြောင့်ကျွန်တော်တို့လူငယ်အများစုဟာအွန်လိုင်းပေါ်မှာပညာတွေကိုတင်နေတာကိုကျွန်တော်တို့တွေ့ရှိနေရပါတယ်အဲ COVID-19 ရဲ့ပုံမဲ့ update တွေကိုလည်းရနေတာကိုကျွန်တော်တွေ့ရှိနေရပါတယ
်နိုင်ငံတကာနဲ့ရောမိသားစုနဲ့ပါကန့်သက်ချက်တွေနဲ့ပြတ်တောက်နေတဲ့အဆက်အသွယ်တွေပြန်ရနိုင်တဲ့အခွင့်အရေးရှိလာတယ်လို့ရိုဟင်ညာဒုက္ခသည်တူဖြစ်တဲ့ ARNU ရဲ့အတွေ့အမှုကိုအီလီယက်ကလည်းပြောပါတယ
်ဒီမှာပြဆွေရကအင်ဂျာနယ်ပုံတွေလားသူကလည်းရတာဒီလိုအကွာရီယံပြတာကိုကျွန်တော်အတူတူကြည့်ပါတယ်ဘင်္ဂလားဒေ့ရှ်ဆွေးနွေးမှုဒီအင်တာနက်ရတာနဲ့မြန်မာနိုင်ငံမှာကျင်းပနေတဲ့သူတို့နဲ့လည်းမိသားစုတွေနဲ့လည်းကျွန်တော်အဖတ်ဆွေးလုံးလုံးရပါတယ
်ကိုအီလီယက်စ်လိုပဲရိုဟင်ညာဒုက္ခသည်ဦးကျော်ဆွေးကလည်းအခုလိုအင်တာနက်လိုင်းတွေပြန်ကောင်းလာတဲ့အတွက်အဝေးရောက်မိသားစုတွေနဲ့ဆက်သွယ်လာနိုင်တယ်လို့ပြောပါတယ
်ဘာလို့ကောင်းကျိုးလဲဆိုတော့ကျွန်တော်ဆွေးမျိုးတွေနဲ့ဟိုအဝေးရောက်နေတဲ့ကြားနိုင်ရင်ကိုရောက်နေတဲ့ဆွေးမျိုးနဲ့ပြောလို့ရတယ်မြန်မာမှာကျင်းနေတဲ့ဆွေးမျိုးတွေနဲ့ပြောလို့ရတယ်အဲ့ဒါတော့ဝန်တားစီရပါတော့အမကြီ
းဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒုက္ခသည်စခန်းတွေထဲမှာမိုးရေဆေးဝါးနဲ့လူမောင်းခိုးကူးမှုစတဲ့ရာဇဝတ်မှုတွေမဖြစ်ပွားအောင်ထိန်းချုပ်ခဲ့တာဖြစ်ပြီးစခန်းတွေထဲမှာမိုဘိုင်းဖုန်းပုံမှန်အသုံးပြုတဲ့သူတွေကမိသူမိဘတွေဖြစ်ကြောင်းမိုဘိုင်းနဲ့အင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအစိုးရထံကိုအစီရင်ခံခိုင်းနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုအစိုးရကလက်မခံထားတဲ့မြန်မာနိုင်ငံဘက်မှာတော့အထူးသဖြင့်ရခိုင်ပြည်နယ်ဘက်ထဲမှာအင်တာနက်လိုင်းတွေကိုလုံခြုံရေးအကြောင်းပြချက်နဲ့ကန့်သက်ထားစေဖြစ်ပါတယ်ရှင်။ကျွန်မဆုမမ